ချင်းစည်ရေးပဋိပက္ခတဲ့ပိတ်မိပြည်သူတွေကဲထုတ်ရေးနဲ့တိုက်ပွဲတွေအများဆုံးရဖို့ဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်၃ဦးကိုအတရေပြည့်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတရားစွဲဆိုလိုက်ပါတယ်။ငြိမ်းချမ်းစွာလူထုစန္ဒပြသူတွေကိုအခုလိုပုံမှန်မျိုးမျိုးတက်ပြီးတရားစွဲဆိုနေတာဟာတိုင်းရင်းဒေသကစည်ရေးပြဿနာတွေနဲ့လူထုအခက်အခဲကိုအမှန်တကယ်ပြည်လဲစေနိုင်မဲ့နီလန်းအဖြစ်မဟုတ်ဘူးလို့တရားစွဲဆိုခံရသူတွေကပြောပါတယ်။တရားစွဲဆိုခံရသူတွေဘက်ကတော့တရားဥပဒေအကြောင်းအတိုင်းရင်ဆိုင်သွားဖို့ပြင်ဆင်နေပြီးတစ်ချိန်တည်းမှာလည်းအခက်အခဲတွေ့နေစေဒုက္ခတွေတွေအရေးကိုတက်ဆွမ်းသမျှဝိုင်းဝန်းကူညီပေးနေကြတယ်လို့ဆိုပါတယ်။မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ကချင်တိုက်ပွဲတွေတွင်ပိတ်မိပြည်သူတွေကဲထုတ်ရင်းနဲ့စစ်ပွဲတွေရပ်တန့်ရင်းကချင်ပြည်နယ်မြကြီးနားမြို့စီတာဘူးမနောကွင်းကနေစတင်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ခြေပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလောင်စန်း ဦးဇော်ချန်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ကိုတိုက်ခါညှို့နှိုင်းအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ဒီကနေ့မြကြီးနားမြို့ကတရားရုံးချိန်မှာတော့တရားစွဲဆိုခံရတဲ့ Transgender ဖောင်ဒေးရှင်းကကချင်မျိုးသမီးကောင်းဆောင်ဒေါ်နန်ပူကိုအာမခံပေးလိုက်ပြီးရှေ့လာမဲ့ယုံကျင်းတရားစွဲသူနဲ့အစွဲခံရသူတို့ကြားအပြန်အလှန်ထွက်ဆိုပြီးတရားရင်ဆိုင်ကြဖို့ပြင်ဆင်ဆောင်ရွက်နေပါတယ်လို့ဒေါ်နန်ပူက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်မအာမခံ2ယောက်ပေါ့နော်2ယောက်ကိုခေါ်ပြီးတော့ကျွန်မအာမခံလုပ်ထားတယ်အဲဒီနေ့ကျွန်မကိုစစ်ဆေးမယ်လို့ပြောရဲဆိုတော့ကျွန်မကထုခြေဖို့အတွက်တော်လကောင်းပေါ့နော်ကျွန်မကအမှန်တရားပြောနိုင်ခွင့်ရတဲ့တော်လကောင်းပေါ့ကျွန်မရှိနေလို့ဒီရဲအဲဒါကြောင့်အထင်ပေးပါလို့ကျွန်မတောင်းဆိုထားတယ်အဲ့ဒါနဲ့မောင်ကပြတင်းလာနေပေါ်မှာဆက်ရှင်းမျိုးရင်းချင်းလုပ်ထားရရှင်ကျမကိုအပြစ်ရှိရပေါ့နော်အပြစ်ရှိရအဲတမတော်ကိုအတီးဖြစ်စီရဆိုတော့ဆွဆွဲချက်ပေါ့ကျမကကနေရောတမတော်ကိုအတီးဖြစ်အောင်လုပ်တာတော့မဟုတ်ဘူးကျမရည်ရချက်မရှိဘူးကျမအနေနဲ့ကတော့ပြည်မြေပြည်သူတွေလွတ်မြောက်ဖို့အတွက်ကိုကျမပြောရဖြစ်တယ်ကျမအနေနဲ့ပြောချင်တာကတော့ဒီပြည်ထားတာကတမတော်ဖြစ်တယ်အဲ့ဒါကြောင့်တမတော်ကပြည်မြေပြည်သူတွေကိုဖုတ်ပေးလိုက်လို့ရှိရင်တမတော်ရဲ့ဂုဏ်တက်ခါပိုးရောမတော်မှတက်လာဖို့ရှိရပေါ့နော်သူတို့ကအဲ့လိုပဲကျမတော့မြင်ပါတယ်
တမတော်ရဲ့တရားစွဲဆိုခံရသူနောက်တဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးဇော်ချက်ကတော့အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားမှုကိုဦးဆောင်သူတွေကိုပုံမှန်ဒီအမျိုးမျိုးတက်ပြီးတရားစွဲဆိုဖမ်းဆီးအရေးယူနေတာကတော့တိုင်းရင်းဒေသတွေကစီးရဲတင်မာမှုတွေနဲ့စစ်ဘေးတင်ပြည်သူတွေအခက်အခဲပြည်လည်စေမဲ့အဖြစ်မဟုတ်ဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ်
။အော်ဒီနေ့ရုံချင်းမှာကျွန်တော်တို့အဓိကကျွန်တော်တို့ဆွဆွဲခံထားရတာကျွန်တော်တို့၃ဦးပေါ့နော်။အဲအကောင်လုံးကပုံမှန်900ပါပဲကျွန်တော်ကအပြစ်ဖြတ်မှုပေါ့။ကျွန်တော်တို့အနေနဲ့ခံယူတာကတော့ဒါအပြည့်ချက်တံဖို့ပါဘူးဒါအမှန်တကယ်ဖြစ်ဖြစ်နေတဲ့အောက်ခြေဖြစ်ဖြစ်နေတဲ့ဥစ္စာကိုကျွန်တော်တို့ပြောဆိုရခြင်းဖြစ်တယ်ပုံမှန်900တို့အဲနောက်မြင်းစုစီတို့နဲ့စွဲဆိုတယ်ဆိုတာကတော့ဒါကျွန်တော်တခုစဉ်းစားမိတာကသူကဒီအလုပ်တွေကအမြဲတမ်းလုပ်နေကြအလုပ်ပဲဖြစ်တယ်အခုကျန်ပုံမှန်လည်းလုပ်တယ်မလင်းပါလည်းအမျိုးကက်ကြလူတွေကိုအဲဥစည်းဦးဆောင်တဲ့လူတွေကိုချက်ချင်းချင်းဖမ်းဖြစ်တယ်ဆိုတာကဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးအဲ့ဒါကြောင့်အဲဒီအရာတွေကိုဘာဖြစ်လို့ဒီကပြည်သူတွေလမ်းပေါ်ထွက်ရတယ်ဆိုတော့ဒီအဖြေတခုတော့သူတို့မျက်နှာချာရပါလိမ့်မယ်အဲ့ဒါမှမဟုတ်ဘူးကျွန်တော်တို့တိုက်ပြည်ကအပေါ်ယန္တာဒီမိုကရေစီအခု energy အစိုးရတို့ဖြစ်နေတာဒါမဲ့တကယ်တကယ်ဖြစ်ပြနေတာကတော့ဘသူမချားနာလို့ပုံစံမျိုးကျွန်တော်တို့ပြည်သူတွေခံစားရတယ
်ကချင်ပြည်နယ်အတွင်းပိတ်မိနေတဲ့စစ်ဘေးတင်ပြည်သူတွေဟာအခုချိန်ထိမိမိတို့နေရက်ကိုလည်းမပြောင်းနိုင်ကြသေးပဲစားနပ်ရိက္ခာပါဝင်အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကတော့အရေးတကြီးလိုအပ်နေတုန်းပဲလို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ဒေါ်နန်ပူကပြောပါတယ်အဲ
ဒုက္ခသည်တွေရဲ့ခက်ခဲတော့အများရှိပါသေးရဲ့ရှင်ပြေးလာတဲ့သူတွေရဲ့လိုအပ်ချက်တွေအများရှိနေတဲ့အချိန်မှာအခုသူတို့တွေရဲ့လိုအပ်ချက်တွေအများရှိပါတယ်အခုမိုးပြင်းကလည်းရောက်လာပြီနော်ရောက်လာပြီဆိုတော့သူတို့หนีဖို့ထင်ဖို့အဆင်မပြေဘူးမိုးခါအောင်မှာအရန်ရာသီဥတုရလည်းအရန်ပူရဲတခြားချင်းမိုးရွာတော့မယ်ဆိုတော့ဒီမိုးကလည်းမလုံဘူးပေါ့နော်ပြီးတော့ကလေးကြီးလည်းကြောင်းတက်တော့မယ်ပြီးတော့လောလောဆယ်သူတို့တွေအခုသူတို့หนีရဲ့ Trinity ဒီကနားနဲ့ဆယ်မိုင်လောက်ဝေးတဲ့ Trinity တို့နောင်နောင်တို့မှာหนีရဲ့နေရာတွေကိုကျွန်တော်တို့လိုက်ကြည့်တယ်ဒီကနားနဲ့မိုင်၄၀လောက်ဝေးတဲ့နတ်မတိလမ်းခွာမှာရှိတဲ့ဒီကဆုံ Premier ဆုံလေးပြီးတော့လိုင်နောင်ခုမောင်ဝဲဘက်ကနေဆွလာတဲ့ကားမိုင်းမှာရှိနေတဲ့ဒီစစ်ကြီးတွေကိုအခုလွတ်လာတဲ့လူတွေရှိတဲ့အခါမှာသူကတနင်္လာထဲမှာဆွတုံပြီးနေကြတယ်သူတို့အတွက်အစားဖို့တောက်ဖို့ကိုလူတစုကချက်ပြုတ်ပေးနေတာပေါ့နော်ဒါရူရှင်းတဲ့လုံးဝဆင်မပြေဘူးကြာလာလို့ရှိရင်အချက်ပေးတဲ့လူတွေလည်းပဲသူတို့ကဘယ်လောက်ထိကြအောင်ချက်ပေးနိုင်မလဲပေါ့နော်လူတွေလူတွေကလည်းဘယ်လောက်ထိပြင်နိုင်မလဲဆိုတာရှိရဲ့ပေါ့အဲ့ဒါကြောင့်သူတို့အတွက်အကယ်၍စစ်ကြီးဒုက္ခတွေစခန်းဆောင်နေစခန်းအနေနဲ့တိတိကျကျလုပ်ပေးဖို့လိုတယ်အဲရှိရေးအတွက်သူတို့ကအများကြီးပြောင်းလဲချက်နဲ့နေတယ်လို့ဖြစ်ပြီးတော့ တော်နေစီတော့ကားရောက်နေကြတဲ့အချိန်မျိုးဆွဲတွေ့ရတယ
်။အခုလိုမျိုးအတရေဖြတ်မှုနဲ့ကချင်ခေါင်းဆောင်၃ဦးကိုပုံမှန်900နဲ့တရားဆွဲဆိုထားတဲ့အမှုကိုတော့လာမယ့်မေလ28ရက်နေ့မှာထပ်မံရုံးချင်းသတ်မှတ်ထားပြီးအပြန်အလှန်လျှောက်လဲကြဖို့ရှိပါတယ်။ပုံမှန်900ကတော့မိသူကိုမဆိုးတခြားတဦးကိုအတရေဖြတ်မှုတစ်ခုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်နှစ်ရပ်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။